ထိုင်းနိုင်ငံမှာနှစ်ဖက်သဘောတူစာကြုံလာတဲ့မြန်မာအလို့သမား2000နီးပါးဟာအခုနှစ်ရက်အတွင်းမှာပဲရောက်ရီမဲဆောက်ချစ်ကြီးတရားအမှတ်နှစ်ကနေထိုင်းနိုင်ငံတွင်ရောက်ရှိသွားပြီလို့အလို့သမားရေးရာအဖွဲ့အစည်းအဝေးကပြောပါတယ်။ထိုင်းနိုင်ငံတွင်လုံသားလိုအပ်ချက်ရှိနေတာနဲ့အတူဖြေလျှောက်မှုနဲ့မြန်မာအလို့သမားတွေကိုတရားဝင်လက်ခံနေတာပါ။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမဆုမုံပြောပြပေးပါရှင တွေ့မှာပဲမြောက်ရီနယ်စပ်ကနေတဆင်ထိုင်းနိုင်ငံဘက်ကိုသွားတဲ့မြန်မာ MOU လုပ်သားဥယေက2000နီးပါးလောက်ရှိနေပြီလို့မြန်မာလုပ်ကိုင်ရှာဖွေရေးအေဂျင်စီတချို့က VOA မြန်မာပိုင်းကိုပြောပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့ကမြန်မာအလုပ်သမားတန်ရာရှိဦးပြည့်ချိုးအောင်ကတော့အခုဆိုရင်တရက်ကိုမြန်မာလုပ်သား800ကျော်လောက်ထိုင်းဘက်ကိုဝင်နေကြောင်း VOA ကိုပြောပြပါဗျာ
။800ဆိုတော့800ကျင်းရတဲ့ဟာလုံငန်းကြီးရင်စောက်လို့ရပါတယ်။နောက်က
ဟုတ်ပါအထူးစိတ်ရောစားစားစိတ်ရောအဲဒီကဘာပြီးခဲ့တဲ့2020ခုနှစ်ဧပြီလနောက်ပိုင်းမှာတော့ COVID-19 ကပ်ရောဂါကြောင့်ထိုင်းနိုင်ငံကနေမြန်မာအလုပ်သမားတသိန်းလောက်နေရပ်ပြန်လာကြပါတယ်။နှစ်နှစ်နီးပါးလောက်နှစ်နိုင်ငံကြားမှာ MOU လုပ်သားကိစ္စတွေရပ်နားခဲ့ရပါတယ်။စစ်ကောင်စီက2021ခုနှစ်မှာအာဏာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံရေးနဲ့အထွေထွေလူမှုအကျပ်တဲတွေကြောင့်မြန်မာနိုင်ငံနဲ့နီးစပ်တဲ့ထိုင်းနိုင်ငံဘက်ချမ်းကိုပဲပြန်သွားကြဖို့ကြိုးပမ်းလာကြတာပါ2022ခုနှစ်မေလ10ရက်နေ့မှာတော့မြန်မာဘက်ကနေ MOU လုပ်သား288ယောက်ကိုနှစ်နှစ်အတွင်းမှာပထမဆုံးအကြိမ်ပြန်ပြီးတော့ဆင်လွတ်နိုင်ခဲ့ပါတယ်။အဲဒီနောက်ပိုင်းမှာတော့နှစ်နိုင်ငံကြားမှာဖြေလျှော့မှုတွေလှုပ်လာပြီးတော့လုပ်သားဆင်လွတ်လာတာလည်းပုံမြန်လာတယ်လို့ကရင်ပြည်နယ်ဖအံမျိုးကအလုပ်ကိုင်ရှာဖွေရေးအေဂျင်စီတစ်ခုက VOA ကိုပြောပါတယ
်။ဟုတ်ပါ။တက်တော့ကြတဲ့လူငယ်များလာတယ်။အဲဒီတိုင်းကဘာမှခုန်ကြည့်ပြီးတော့ပုံသွားနေကြတာ။အပေါ်ကကပြန်လာတာဟုတ်ဒီကနေ့ကြားတယ်ဆွေလွတ်တယ်လဲတော့ဒီသာမဇေရာစာချုပ်ကတည်းကရေးရတဲ့ဟုတ်တယ်ဝင်ပြပါလိမ့်မယ်။ဒါပေမဲ့လည်းအဲ့လိုစာချုပ်တာရှိတယ်ဆရာတော်မှရှိမှာပေါ့
မြမအလုံသမားရေးဌာနရဲ့စည်ရင်းနေအရာဆိုရင်တော့မေလဒုတိယဘက်ကနေဂျွန်လကုန်ဒီထိုင်းနိုင်ငံဘက်ခြမ်းကိုတွားရောက်အလုံးလုံးကိုင်းနေမြမ MOU လုပ်သားက15,000ဝန်းကျင်မှရှိနေပါတယ်။ထိုင်းဆိုရကတော့ကိုဗစ်ကြောင့်ထိခိုက်သွားတဲ့သူတို့ရဲ့လုံသားရင်းမြစ်နေရာတွေမှာမြမလုံသားအများအပြားကိုခန့်ထားဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်။ဒါကြောင့်လည်းပြည်ဝင်ခွင့်ကန့်သက်ချက်တချို့ကိုပယ်ဖြတ်လိုက်ပြီးတော့မြန်မာနိုင်ငံသားတွေကိုကန့်သက်ထားတဲ့ထိုင်းနိုင်ငံတွင်နေမြေဖြတ်ကျော်သွားလာခွင့်ကိုလည်းဂျွန်လ23ရက်နေ့မှာထိုင်းအစိုးရကဖြေလျှော့ပေးခဲ့ပါတယ်။ထိုင်းနိုင်ငံအပြင်တခြားအာရှနိုင်ငံတွေဖြစ်တဲ့ဂျပန်၊ဘရူနိုင်း၊စင်ကာပူ၊မလေးရှားနိုင်ငံတွေမှာလည်းမြန်မာအလုပ်သမားတွေအများအပြားကိုခေါ်ယူဖို့ကံလန်းထားကြပါတယ်ရှင်။